ရကိုရီးယားကတာလူပစ်ပယ်ထိန်းမစ်ဆိုင်းတို့တလုံးကိုအရှိတ်ပင်လယ်ပြင်ထဲကိုဒီကနေ့ကြာသပတေးနေ့မှာပဲထပ်မံစမ်းသပ်ပစ်ခတ်ခဲ့ပါတယ်။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့လုံခြုံရေးဆန်ရပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်တာကိုစီးရီးနည်းနဲ့ပြင်းထန်စွာတုံ့ပြန်မယ်လို့မြောက်ကိုရီးယားကထိန်းချုပ်ပြောဆိုပြီးနောက်နာအီအငဲအနှဲငယ်အကြံမှာအခုလိုပစ်ခတ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အရှိတ်ပင်ချန်ကန်ချေဝွန်ဆန်ဒေတာကနေပြီးတော့မနေ့စနေ48မိနစ်မှာဒီမစ်ဆိုင်းတို့ကိုပစ်ခတ်ခဲ့တာဖြစ်ပြီးကိုရီးယားကျွမ်းဆက်တဲ့ဂျပန်နိုင်ငံအသားပင်လယ်ပြင်ထဲကိုကြားရောက်ခဲ့တယ်လို့တောင်ကိုရီးယားကပြောဆိုပါတယ်။ဒီပစ်ခတ်မှုအတွက်အမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကချက်ချင်းရှုံချခဲ့ကြပြီးဒေသဆိုင်ရာတည်ငြိမ်ရေးကိုချိန်ချောက်တယ်လို့ပြောဆိုပါတယ်။နောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးချိုဆွန်ဟွေကတော့မကြသေးမီကပြုလုပ်ခဲ့တဲ့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားထိပ်သီးဆွေးနွေးပွဲသဘောတူညီချက်ဟာကိုရီးယားကျွမ်းဆက်ဒေသအတွင်းမခံမနိုင်လောက်အောင်ပုံမိုတင်းမာသွားစေတယ်လို့ကြာသပတေးနေ့အစောပိုင်းမှာပြောဆိုခဲ့ပါတယ်။